ပါကစ္စတန်နိုင်ငံမှာဝန်ကြီးချုပ်အင်မရာခန်အပေါ်အတိုက်ခံတွေကအယုံအကြည်မရှိအဆိုကိုတားဆီးပိတ်ပင်ခဲ့တဲ့ကိစ္စဟာနိုင်ငံဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်တယ်ဆိုတဲ့ဝန်ကြီးချုပ်ရဲ့ပြန်လည်ဆွဆွဲချက်နဲ့ပတ်သက်လို့တရားလွတ်တော်ချုပ်ကအရေးကြီးတဲ့တနင်္လာနေ့မှာစတင်ကြားနာခဲ့ပါတယ်။တနင်္လာနေ့နေ့တုန်းကတော့အမျိုးသားလွတ်တော်ခေါ်အမတ်342ဦးပါတဲ့ပါလီမန်အောက်လွတ်တော်အစည်းအဝေးတွေမှာအတိုက်ခံတွေကဝန်ကြီးချုပ်အင်မရာခန်ဟာနိုင်ငံကိုလွှဲမှားစွာအုပ်ချုပ်နေတယ်ဆိုပြီးအယုံအကြည်မရှိအဆိုတင်သွင်းဖို့ကြိုးပမ်းနေတာဖြစ်ပါတယ်။ဒါပေမဲ့အောက်လွတ်တော်ယာယီဥက္ကဋ္ဌကဒီအဆိုဟာဖွဲ့စည်းပုံအခြေခံဥပဒေနဲ့မကန့်ညီဘူးဆိုပြီးရုတ်တရက်ပယ်ချလိုက်ပြီးနောက်ပါလီမန်အစည်းအဝေးကိုရပ်ဆိုင်းခဲ့တာပါ။အယုံအကြည်မရှိအဆိုတင်သွင်းသူတွေရဲ့နောက်ွယ်မှာအမေရိကန်အစိုးရကရှိနေတယ်ဆိုပြီးဝန်ကြီးချုပ်ခံဘက်ကလည်းစွပ်စွဲခဲ့ပေမဲ့အမေရိကန်ပြည်ထောင်စုကတော့ဒီကိစ္စကိုငြင်းဆန်ခဲ့ပါတယ်။ပါလီမန်အစည်းအဝေးကိုရပ်ဆိုင်းပြီးချိန်မှာပဲပါကစ္စတန်သမ္မတအရစ်အယ်ဘီကလည်းဝန်ကြီးချုပ်ခံရဲ့အကြံပေးချက်အတိုင်းပါလီမန်ကိုဖျက်သိမ်းလိုက်ပြီးရပ်ပေါင်း90အတွင်းရွေးကောက်ပွဲကျင်းပပေးသွားမယ်လို့ကြေညာခဲ့ပါတယ်ခင်ဗျာ။